ဗိုလ်ချုပ်နှစ်တရာပြည့်အထိမ်းအမှတ်ခန်းနာကိုနောက်ပိုင်းက NND ပါတီကဒီနေ့ကျင်းပရလို့သိရပါတယ်ဘလို့အစီအစဉ်နဲ့ကျင်းပခဲ့တာလဲရှင
်အဲ့ဒီဟာကသူ့တန်းကြီးနဲ့ကျွန်တော်တို့ဒီပန်းရဲလမ်းအဖွဲ့ကနေတော့ဒီရန်ကုန်မြို့မှာတရက်နေရပြီးတော့ရှိရနေစီကိုပြည်သူတွေကိုလှည့်လည်ကြော်ပြတာတို့ပေါ့ဗျာအဲ့ဒါတွေလုပ်နေတယ်လုပ်တဲ့ခါကျတော့ဒီနေ့ကတော့နောက်ပိုင်းခင်အလှည့်ကြတာပေါ့အဲ့ဒါနဲ့သူတို့ဆက်ပြီးတော့ကြော်ပြနေတာပေါ့အဲ့တော့မနေ့ကတော့ဗိုလ်ချုပ်ကြီးကိုရှိမှာသူတို့ကြော်ပြတာဖြစ်ပါတယ်
ဗိုလ်ချုပ်နှစ်တရာပြပွဲကိုမနေ့ဖြန်မှာလဲကျင်းပမယ်လို့သိရပါတယ်မနေ့ဖြန်မှာဘလို့အစီအစဉ်တွေထည့်သွင်းကျင်းပသွားဖို့စီစဉ်ထားလဲရှင
်နေ့ပြင်တော့ဇူလိုင်6တိုင်းရှိမှာလို့သိပါတယ်အဲအဲ့ဒီကနေပြီးတော့နောက်သူတို့ဆက်ပြီးတော့သူတို့မြို့နယ်လိုက်သွားကြမှာပေါ့
ဗိုလ်ချုပ်ရာပြည့်အခမ်းအနားနေ့တွေအတွက်ရန်ကုန်တိုင်းဒေသကြီးမှာဘာတွေလှူဆောင်သွားဖို့ရှိပါသလဲရှင
်လုံးလုံးကျေတော့အဲ့ဒီပိုင်းလာအဖွဲ့ကပြောပြနေတာရှိတယ်နောက်ပိုင်းမှာတော့ဒီအဖွဲ့ချုပ်ကနေပြီးတော့ဥဆောင်ပြီးတော့ပဲဒီဗိုလ်ချုပ်မွေးနေ့ကိုခန်းခန်းနာနာလုပ်ဖို့ရှိသေးဆွဲနေတာရှိပါတယ်။နောက်ရန်ကုန်တိုင်းအနေနဲ့လည်းပဲဒီစာပေဟောပြောပွဲတို့ဟိုတခြားဒီအထိမ်းအမှတ်ပွဲတွေလုပ်ဖို့အဲ့ဒါစီစဉ်ပြီးတော့လုပ်နေပါတယ်
။ဗိုလ်ချုပ်ရာပြည့်နေ့အခမ်းအနားကိုတနိုင်ငံလုံးအတိုင်းအတာအနေနဲ့ကျင်းပမယ်လို့လည်းသိရပါတယ်ရှင်။တနိုင်ငံလုံးအတိုင်းအတာအနေနဲ့ရောဘယ်လိုမျိုးတွေဆောင်ရွက်သွားမှာလဲရှင်
။သူတို့ပြန်တော့အဲ့ဒီဗိုလ်ချုပ်မွေးနေ့မှာအလုံးကျင်းပနိုင်အောင်လည်းပဲကျွန်တော်တို့ဝဲချုပ်ကညွှန်ကြားထားတာရှိတယ်။ဒီမတိုင်ခင်ရက်တွေမှာရောဒီပြီးသွားတဲ့ရက်တွေမှာရောလည်းပဲဆက်ပြီးတော့ဗိုလ်ချုပ်ဝင်နေတဲ့ပတ်သက်ပြီးတော့အမှတ်တရဖြစ်အောင်ပြည်သူတွေလည်းပဲနှုံးနှုတ်ကြားကြားနေဒီအပေါ်မှာစိတ်ဝင်စားမှုတွေရှိအောင်အမှတ်တရဖြစ်အောင်နိုင်ငံလုံးအတိုင်းအတာနဲ့ကိုယ့်နေရာနဲ့ကိုယ်အရှင်ပြည်တွေလိုလုပ်ဖို့အဲ့ဒါတွေအစီအစဉ်တွေရှိပါတယ်။ဒီရက်တွေမှာတော့ဒီပိုင်းရလအဖွဲ့ကလည်းပဲအဲ့ဒီရန်ကုန်ကနေပြီးသွားတာနဲ့ပဲကိုယ်တို့အဲဒီနေပြည်တော်ဘက်ကနေဆက်ပြီးတော့တော်ပြည်အထက်ပိုင်းရှိသူတို့ကြော်ပြေသွားမှာပါ။နောက်အဲဒီတခြားဒီကြော်ပြေအစီအစဉ်တွေနဲ့စာပြီးဟောပြောပွဲတွေအဲ့ဒါမျိုးတွေလုပ်ကြမှာပါ
။ဗိုလ်ချုပ်ရာပြင်းနေအခမ်းအနားအတွက်အခုလက်ရှိမှာရောဘာတွေပြင်ဆင်ထားပါသလဲရှင
်။အခုလက်ရှိကတော့ကျွန်တော်တို့အဲဒီဗိုလ်ချုပ်မွေးနေ့မှာခန်းခန်းနာနာရန်ကုန်မြို့မှာကျင်းပနိုင်အောင်ဆိုပြီးတော့ဖွဲ့ချုပ်ဖို့အနေနဲ့တော့ကော်မတီဖွဲ့ပြီးတော့အစီအစဉ်ဆောင်ရွက်နေပါတယ်။ကြော်ပြေတွေပါမယ်။ကျွန်တော်ပြပွဲပြိုင်ပွဲတွေလုပ်နိုင်အောင်လုပ်မယ်။စာပြီးဟောပြောပွဲလို့စတရားပြင်းလုံလို့ရတာတွေကိုတော့ဆက်နိုင်တယ်များလို့ပေါ့ပါအဲ့ဒီအစီအစဉ်တွေလုပ်နေပါတယ်လူကြီးတွေရောလူငယ်တွေရောအားလုံးကဗိုလ်ချုပ်နဲ့ဖက်သက်ပြီးတော့မတရားပို့ပြီးတော့ဖြစ်စီခြင်းပါတယ်ဘာဖြစ်လို့လဲဆိုတော့အရင်တော့ကဒီဗိုလ်ချုပ်နဲ့ဖက်သက်ပြီးတော့ဒီလိုမလုံနိုင်ခဲ့ကြတော့လူတွေမှာမိမိကြောက်ကြောက်ဖြစ်နေတယ်အထူးသဖြင့်လူငယ်တွေကပို့ပြီးတော့ဗိုလ်ချုပ်နဲ့ဖက်သက်ပြီးတော့မသိတာတွေအဲ့လိုတွေဖြစ်နေတဲ့အခါကျတော့ပို့ပြီးတော့လူငယ်တွေကနေပြီးတော့ဗိုလ်ချုပ်ကိုသိစေခြင်းနဲ့သိပြီးတော့ဗိုလ်ချုပ်နဲ့ပတ်သက်ပြီးတော့အပြုယူစေခြင်းနဲ့ဗိုလ်ချုပ်နဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်ရဲ့ရိုးသားမှုတွေဗိုလ်ချုပ်ရဲ့ကြိုးစားမှုတွေဗိုလ်ချုပ်ကအန်ဂျီအတွက်မျက်နာခံဆွံ့လို့တာတွေအပြည်သူတွေအတွက်တကယ်ကိုပြောမြင်ကြည့်ကြည့်နဲ့ထုတ်ပြန်ခဲ့ရတဲ့စသီအပြင်ပေါ်အဲ့ဒါတွေကိုနောက်လူငယ်တွေကပို့ပြီးတော့ဒါတွေကိုသိစေခြင်းနဲ့တာမိုးထားစေခြင်းနဲ့ဗိုလ်ချုပ်အတိုင်းလိုက်တော့လုပ်နိုင်အောင်ကြိုးစားစေခြင်းနဲ့အဲ့ဒါလေးတော့လူငယ်တွေကိုပြောချင်ပါတယ်
ဟုတ်ကဲ့ပါအခုလိုဖြေကြားပေးတဲ့အတွက်ဦးညီဖိုးကျေးဇူးများရှင်တင်ပါတယ်ရှင်